မင်္ဂလာညနေခင်းပါဆိုတာရှင်များရှင် VOA American ဖန်ရဲ့2018ခုနှစ်ဒီဇင်ဘာလ20ရက်ကြာတာပြီးနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်တွေကိုကျွန်မများတစ်စီအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်မကတော့ဆုမြတ်မမဆီးရီးယားမှာ IS စစ်သွေးကြတွေကိုအနိုင်ရပြီမို့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်ရုပ်သိမ်းမယ်လို့သမ္မတကကြေညာခဲ့တဲ့အပေါ်အင်ဂျီတော်ကကာကွယ်ပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေရပ်ဆန့်လိုက်ရမယ့်အခြေအနေကနေရှောင်ရှားနိုင်အောင်လို့ယာယီအစိုးရအသုံးစရိတ်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာကျပ်ငွေ10,000အတူတွေနဲ့လက်ဝယ်ဖမ်းဆီးခံရမှုတွေတဖြည်းဖြည်းစိတ်လာတဲ့အတွက်အများပြည်သူကြားထဲမှာစိုးရိမ်စိတ်တွေဖြစ်လာနေပါတယ်
။တရားစွဲတယ်ဟာဖမ်းနေစီးကြည့်တာပြည်သူကျွန်းလုံးကြောင့်အထောက်အားရှိမှကျွန်တော်ဖမ်းတင်တယ်တရားစွဲတင်တော့လို့ဟုတ်တယ်မလားသူအနေနဲ့ဟိုဥပမာဗျာသူဒီငွေဟိုသူဘယ်ရရပါလဲပြနိုင်လို့ရှိရင်တော့သူဟာသူ့အစီးကိုပြင်ပေါ့ကွာ
ဆိုရတဲ့ပြောင်စုဥပဒေဆိုင်ရာအထောက်အကူပေးအဖွဲ့ဝင်ဦးကျော်ဟိုပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့တူနားဆင်ရမယ့်သတင်းလွှာရည်ထဲမှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကိုအပိသက်အမိန့်ချမှတ်ဖို့ရွှေ့ဆိုင်းထားလိုက်တဲ့အကြောင်းကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်အပေါ်ချင်းချောက်မှုတွေပိုတိုးလာနေတယ်လို့သတင်းလွတ်လပ်ခွင့်ဆောင်ကြည့်နေတဲ့သတင်းတောင်များအဖွဲ့ရဲ့အစီရင်ခံစာတွေမှာဖော်ပြတဲ့အကြောင်းနဲ့နောက်ပိုင်းမှမြစ်တာလက်ဆောင်တည်သချင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးပါမယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။ Syria နိုင်ငံမှာ IS စစ်သွေးကြတွေကိုအနိုင်ရပြီးမို့ America တပ်ဖွဲ့ဝင်တွေကိုပြန်ရုပ်သိမ်းမယ်လို့သမ္မတ Donald Trump ဗုဒ္ဓဟူးနေ့ကညချင်ညာခဲ့တဲ့အပေါ်မှာအင်ဂျီရောကကာကွယ်ပြောကြားခဲ့ပါတယ်။IS စစ်သွေးကြတွေကိုချေမှုန်းတဲ့အမေရိကန်တပ်တွေရဲ့စစ်စင်ရေးအောင်မြင်သွားပြီးမို့ဆေလွတ်ထားတဲ့တပ်ဖွဲ့ဝင်2000ကိုပြန်ရုပ်ဖို့အချိန်ကျပြီလို့ဒမရထရမ့်ကမျှော်လင့်မထားဘဲ Twitter ပေါ်မှာကြေညာခဲ့တာပါဒီကြေညာချက်အပေါ်အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေတန်တမန်တွေသာမကလွှတ်တော်အမတ်တွေအားသိနေကြပါတယ်ဒမရရဲ့ Twitter ပေါ်ကကြေညာချက်နဲ့ပတ်သက်လို့အင်ဂျီရောနဲ့ပန်နဂွန်စစ်ဌာနချုပ်ကလည်းရှင်းလင်းပြောကြားခဲ့ရပါတယ် IS တွေကိုနှိမ်နှင်းခဲနိုင်ပြီလို့ပြောတဲ့အတွက်ဆီးရီးယားကနိုင်ငံတကာပူးပေါင်းတပ်တွေရဲ့စစ်စင်ရေးတွေအဆုံးသတ်တက်သွားပြီဆိုတဲ့အဓိပ္ပာယ်မရောက်ဘူးလို့အင်ဂျီရောပြောခွင့်ရတာဝန်ခံ Sarah Sanders ကပြောပါရယ်ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရ Dana White ကလည်း IS တွေတင်ပိုက်ထားတဲ့နေရာတွေလွတ်မြောက်အောင်လို့ပူးပေါင်းတပ်တွေဆောင်ရွက်နိုင်ခဲ့ပြီဒါပေမဲ့ IS တွေအပေါ်တိုက်ခိုက်တဲ့စစ်ဆင်ရေးကတော့မပြီးဆုံးသေးဘူးလို့ပြောကြားခဲ့ပါရယ်ဆီးရီးယားကနေအမေရိကန်တပ်တွေကိုဘေးကင်းစွာပြန်ရုပ်သိမ်းဖို့ဘလောက်အချိန်ယူမလဲဆိုတာကိုတော့အင်ဂျီရောကရောပန်တဂွန်ကပါရှင်းရှင်းမပြောနိုင်ကြပါဘူးAmerican ကဆီးရီးယားအပေါ်လေကြောင်းတိုက်ခိုက်မှုကို2014ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့ IS တပ်တွေကိုချိန်ဖုံးဖို့မြေပြင်တပ်ဖွဲ့တွေက2015ခုနှစ်မှာစတင်ဝင်ရောက်ခဲ့တာဖြစ်ပါတယ်
။ American တပ်တွေအခုလိုဆီးရီးယားကနေပြန်ခေါ်ယူဖို့သမ္မတ Trump ရဲ့ဆုံးဖြတ်ချက်အပေါ်မှာအထက်လွှတ်တော်အမတ်တွေကတော့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။သမ္မတ Trump ရဲ့ဒီဆုံးဖြတ်ချက်က IS Islamic ဆုံးရောက်တွေပြန်ပြီးတော့လူစုနိုင်အောင်အခွင့်အရေးပေးသလိုဖြစ်သွားနိုင်တဲ့အပြင်ဒေသထဲမှာရှိတဲ့ American ရဲ့မဟာမိတ်တွေကိုပြစ်ပယ်တာ American တန်တမန်တွေကိုအနောက်ချက်ပေးတာ American စစ်တပ်ရဲ့အကြံပေးချက်တွေကိုစန့်ကျင်လိုက်တာဖြစ်တယ်ဆိုပြီးတော့အထက်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်လိုက်တာဖြစ်ပါတယ်။ Connecticut ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ် Chris Murphy ကတော့ Syria မှာတပ်တွေပြန်ရုပ်ဖို့ကိစ္စကိုအစည်းအဝေးမချဘဲလှုပ်တာကြောင့် American အပေါ်ယုံကြည်လေးစားမှုနဲ့ထိခိုက်လာနိုင်တယ်လို့ပြောပါတယ်။Florida ပြည်နယ်က Republican အထက်လွှတ်တော်အမတ် Marco Rubio ကတော့ဒါကအကြီးအကျယ်မှားယွင်းတဲ့ကိစ္စလို့သူ့အနေနဲ့ယုံကြည်ပြီးတော့ရှေ့လာမယ့်နှစ်တွေအတွင်းမှာလည်း American နဲ့ American အကျိုးစီးပွားတွေအတွက်သာမကအမေရိကန်ရဲ့မဟာမိတ်တွေအတွက်လည်းစိုးရတဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ပြောလိုက်ပါတယ်။ဒါပြင် New Hampshire ပြည်နယ်အထက်လွှတ်တော်အမတ် Jean Shaheen ကလည်းသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကအနည်းအလွန်များပြီးတော့အလင်းစလို့ဆုံးဖြတ်လိုက်တာဖြစ်သလိုအဲ့မှာရှိတဲ့အမေရိကန်တပ်တွေရဲ့အကြံပေးချက်တွေနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတော့လဲဝေဖန်လိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေရပ်ဆန့်လိုက်ရမယ့်အခြေအနေကနေရှောင်ရှားနိုင်အောင်လို့ယာယီအစိုးရအသုံးစရိတ်ကိုအထက်လွှတ်တော်ကအတည်ပြုခဲ့ပါတယ်လွှတ်တော်အမတ်တွေဗုဒ္ဓဟူးနေ့တုန်းကအတန်နဲ့မဲခွဲအတည်ပြုလိုက်တဲ့အရာကြီးအသုံးစရိတ်မှာမက္ဆီကိုနဲ့နယ်စပ်မှာတိုင်းဆောက်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့စရိတ်ဒေါ်လာ5ဘီလီယံမပါပါဘူး။အရာကြီးအသုံးစရိတ်ဥပဒေကြမ်းကိုအောက်လွှတ်တော်မှာမဲခွဲအတည်ပြုရအောင်မှာပါ။တကယ်လို့အောက်လွှတ်တော်ကပါအတည်ပြုမယ်ဆိုရင်တော့အစိုးရလုပ်ငန်းတွေကို2019 February 6ရက်နေ့အထိဆက်လက်လည်ပတ်နိုင်မှာဖြစ်ပါတယ်။ American တောင်ပိုင်းမက္ဆီကိုနယ်စပ်မှာတိုင်းဆောက်ဖို့အတွက်ဒေါ်လာ5ဘီလီယံလွှတ်တော်ကအတည်ပြုမပေးရင်အစိုးရလုပ်ငန်းတွေရပ်သွားအောင်လုပ်မယ်လို့သမ္မတထရမ့်ကလူသိရှင်ကြားပြောခဲ့တာပါ။အ အစောပိုင်းကဒီလွှတ်တော်နဲ့အင်ဗျူတော်ကြားဒီကိစ္စမပြေလည်တဲ့အတွက်အခုတောက်ကြနေပြီးရင်အစိုးရလုပ်ငန်းတချို့လက်ပတ်မှုရပ်ဆိုင်းရမယ့်အခြေအနေဖြစ်ခဲ့ပြီးတော့ဝန်ထမ်း၈သိန်းကျော်လစာမဲ့ခွင့်ယူကြရမယ့်အနေအထားဖြစ်ခဲ့ပါတယ်။အထက်လွှတ်တော်မှာဗုဒ္ဓဟူးနေ့နှောင်းပိုင်းအတန်းနဲ့မဲခွဲမှုမလုပ်ခင်မှာအမတ်တချို့က Christmas Carol တေးသချင်းတွေကိုတည်ဆူခဲ့ကြပါတယ်။အခုအထက်လွှတ်တော်ကအတည်ပြုထားတဲ့ဥပဒေကြမ်းနဲ့ပတ်သက်လို့တမ်မရာထရန့်ဘက်ကတစုံတရာပြောခြင်းမရှိသေးပါဘူး။အင်ဗျူတော်ကတော့ယာယီအတုံးကြီးအစီအစဉ်ကိုတမ်မရာလေ့လာပါလိမ့်မယ်လို့ပြောကြားထားပါတယ်
။တရုတ်နိုင်ငံကဖမ်းဆီးလိုက်တဲ့တတိယမြောက်ခနီးဒန်နိုင်ငံသားဟာတရားမဝင်အလုပ်လုပ်ခိုင်းတာကြောင့်ဖမ်းဆီးလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်။အခုဖမ်းဆီးလိုက်တဲ့သူဟာဆာရာမက်ကလဗယ်ဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းကသတင်းတော့တွေကိုကြားသောရင်းကပြောပါတယ်။ဒါပေမဲ့ပြည်ထောင်နဲ့ပတ်သက်ပြီးတော့အသေးစိတ်ကတော့သူမကမပြောသွားခဲ့ပါဘူး။ကနေဒါမီဒီယာတွေကတော့ McLevel ဟာဆီယမတူဖြစ်တယ်ဆိုပြီးတော့အစောပိုင်းမှာဖော်ပြခဲ့ပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့ကနေဒါအစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ထပ်သတင်းချက်လက်တွေရနိုင်ဖို့ကြိုးစားနေတယ်လို့ဗိုလ်ထုနေကပြောပါတယ်။ဒါပေမဲ့ McLevel ကိုဒီဖမ်းဆီးမှုဟာတရုတ်နိုင်ငံမှာဖမ်းခံထားတဲ့ကနေဒါနိုင်ငံသား၂ယောက်နဲ့တော့ဆက်ဆက်ပုံမရဘဲတိကျဖြစ်တယ်လို့သူကပြောပါတယ်။ကနေဒါနိုင်ငံကတရုတ်နိုင်ငံ Huawei တယ်လီဖုန်းကုမ္ပဏီအမှုဆောင်မန်ဝမ်ဂျိုးကိုအမေရိကန်ရဲ့ဖမ်းဝရနဲ့ဒီဇင်ဘာ၁ရက်နေ့ကဖမ်းဆီးလိုက်ပြီးတဲ့နောက်တိတ်မချခင်မှာပဲတရုတ်နိုင်ငံဘက်ကလည်းကနေဒါနိုင်ငံသား၂ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။မန်ဝမ်ဂျိုးကတော့အမေရိကန်ကအီရန်နိုင်ငံအပေါ်မှာချမှတ်ထားတဲ့တံခတ်ပိတ်ဆို့မှုကိုချိုးဖောက်တယ်ဆိုပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒါသာရေဒီညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်ဒီမှာဒီဒေသခံရခိုင်လူမျိုးနှစ်ယောက်တေဆုံးခဲ့ပြီးတဲ့နောက်နှစ်ဖက်အတိုင်းဝိုင်းကြားနဲ့ဒေသခံတွေကြားမှာလုံခြုံရေးစိုးရိမ်မှုတွေဖြစ်နေပါတယ်။ရခိုင်လူမျိုးနှစ်ယောက်တတ်ခံခဲ့ရပြီးတဲ့နောက်စစ်တပ်ရဲလုံခြုံရေးတပ်တွေနဲ့နေကြားဆောင်တပ်တွေပူးပေါင်းပြီးတော့နယ်မြေရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့ဒေသခံတွေကပြောပါတယ်။ချောင်းထဲမှာငါးဖမ်းသွားတဲ့ဒီဒေသခံမရမာကြီးလူမျိုးနှစ်ယောက်နဲ့ရခိုင်လူမျိုးနှစ်ယောက်တို့တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ရခိုင်နှစ်ယောက်ရဲ့အလောင်းကိုအခုရက်ပိုင်းကပဲပြန်ပြီးတွေ့တယ်လို့ရခိုင်မျိုးသားပါတီတတိတောင်မျိုးရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆောဝေက VOA မြန်မာပိုင်းကိုပြောပါတယ်။ရခိုင်တပ်မတော် AA နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်နေတဲ့ဗိုလ်တီတောင်ဘက်မှာတော့ဒီစစ်တပ်ကနယ်မြေရှင်းလင်းမှုတွေလုပ်နေတယ်ဆိုတာကိုတပ်မတော်ကာကွယ်ဦးစီးချုပ်ရုံးဘက်ကသတင်းထုတ်ပြန်ထားပါတယ်။2019 August လကဒီအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနယ်စပ်ကင်းစခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာလုံခြုံရေးတွေကနယ်မြေရှင်းလင်းရေးလုပ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်သိမ်းတဲ့အချိန်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရပါတယ်
။တောင်ကိုရီးယားနိုင်ငံမှာတက္ကစီစီးတဲ့ခီးတွေတွေစုပေါင်းပြီးတော့တက္ကစီ၅စီးနိုင်မဲ့တယ်လီဖုန်း application စတင်လိုက်တာကိုကန့်ကွက်တဲ့အနေနဲ့တက္ကစီ၅ရင်းမောင်းတွေဟာစိုးမျိုးမှာဒီကနေ့ဆန္ဒပြခဲ့ကြပါတယ်။တက္ကစီ၅ရင်းမောင်းတွေတောင်းတဲ့ချီပြီးတော့ကာမမောင်းကြပဲစိုးမျိုးလေကောင်ကတောင်ကိုရီးယားပါလီမန်ရှေ့မှာစုဝေးဆန္ဒပြခဲ့ကြတာပါ။အငားရမောင်းတွေကချွေးကြော်တန်တွေ၊ဆိုင်းပုတ်တွေကင်ဆောင်ပြီးတော့အလုသမားသမဂ္ဂတချင်းတွေကိုတီးဆူဆန္ဒပြခဲ့ကြတာပါ။တက္ကစီစုပြီးတော့ဒီစီးနိုင်မဲ့ကကောင်မော်ဘိုလ်ဒီဖုန်းဆော့ဖ်ဝဲစတင်လိုက်တာကိုကန့်ကွက်တဲ့အနေနဲ့အငားရမောင်းတို့ကသူကိုယ်သူမိရှုတက်တည်ခဲ့ပြီးတဲ့နောက်ရပ်ပိုင်းအတွက်မှာပဲအခုလိုဆန္ဒပြခဲ့ကြတာပါ။ဒီလိုသိဆုံးသွားတဲ့အပေါ်မှာဝန်ထဲချင်းအထိမ်းအမှတ်ဖြစ်တဲ့အငားရမောင်းတွေကလည်းအနောက်ရောင်နဲ့ဖူးစည်းတွေဖဲပြားတွေကိုဝတ်ဆင်ခဲ့ကြပြီးတော့ဒီအငားရပေါင်းပြီးတော့စီးမဲ့အစီအစဉ်ကိုတိုက်ဖြတ်ဖို့လဲကြွေးကြော်ခဲ့ကြပါတယ်။အခုလိုငားရင်မောင်းတွေဘက်ကအကြီးကျယ်ဆန္ဒပြကန့်ကွက်ခဲ့တာကြောင့်ကကောက်ကုမ္ပဏီကလည်းသူတို့ရဲ့ဒီလိုတက္ကစီစုပေါင်းစီးနိုင်မဲ့အစီအစဉ်ကိုအခုလောလောဆယ်မှာဆိုင်းငံ့ထားပါတယ်။ကကောက်ကုမ္ပဏီဟာတောင်ကိုရီးယားနိုင်ငံရဲ့အထိပ်တန်းဖုန်းကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံလန်ဒန်မြို့ကဒီနိုင်ငံတကာ Gatwick လေယာဉ်ဝင်းမှာ drone တွေပြန်တန်းခဲ့တာကိုတာဝန်ရှိသူတွေဆက်လက်စုံစမ်းနေတဲ့အတွက်လေဆိပ်ကိုပိတ်ထားပါတယ်။လေယာဉ်အစင်းတက်အများဆုံးလန်ဒန်လေဆိပ်တစ်ခုကိုပိတ်ထားရတဲ့အတွက်တောင်းတဲ့ချီတဲ့ခီးတွေရဲ့ခီးစဉ်တွေနှောင့်နှေးဒုက္ခရောက်နေပါတယ်။ခီးစဉ်အများပြားကိုဖျက်ထားရတဲ့အတွက်ခီးတွေအနေနဲ့လေဆိပ်ကိုမလာခင်မှာလေယာဉ်ပြန်တန်းမှုအချိန်ဇယားတွေကိုအရင်ကြည့်ကြဖို့အတွက်လေဆိပ်တာဝန်ရှိသူတွေကအကြံပေးထားပါတယ်။Gatwick ကနေပြီးတော့ထွက်မဲ့ခီးစဉ်တွေရောလေဆိပ်ကိုဆင်းမဲ့ခီးစဉ်တွေကိုပါဖြတ်ထားတာပါဒေသဆန်တော်ကြီးမနေ့9နာရီလောက်အထိအဝေးထိန် drone ရဲ့နှစ်စင်းလေယာဉ်ဝင်းခြံစည်းရိုးကိုဖြတ်ပြီးတော့လေယာဉ်ပြေးလည်နေရအထိပြန်တန်းနေတာတွေ့တဲ့အတွက်အခုလိုလေဆိပ်ကိုပိတ်ပြီးတော့စုံစမ်းစစ်ဆေးနေတာလို့တာဝန်ရှိသူတွေကပြောပါတယ
်အရက်ဆော်ဘားများပြည်တော်စု UAE နိုင်ငံမှာချင်းပနေတဲ့ FIFA ကမ္ဘာ Club Champion Flag ဘောလုံးပွဲမှာတော့ Real Madrid အတင်း Final တက်သွားပါတယ်ဘောလုံးနဲ့ကစားခဲ့တဲ့ဒီ semi final မှာ Real Madrid ကဂျပန်နိုင်ငံက Kashima Antlers အသင်းကို 3-2 နဲ့နိုင်ပြီးတော့ final တက်သွားတာဖြစ်ပါတယ်။ Real Madrid ကဂိုးတွေကိုတော့ Wales တိုက်စစ်မှု Gareth Bale ကပဲ44မိနစ်53မိနစ်နဲ့55မိနစ်ဒီမှာတွင်းခဲ့တာပါ Real Madrid အတွက်တော့ဒါဟာ FIFA ကမ္ဘာ Club Champion ဖလားမှာ၃နှစ်သက်တိုက် Final တက်နိုင်ခဲ့တာလည်းဖြစ်ပါတယ် Final မှာတော့ Real Madrid အသင်းဟာ Asian နိုင်ငံက Al Ahly Club အသင်းနဲ့ဇနီးနေ့မှာဘိုးလူကြမှာဖြစ်ပါတယ်တတိယနေရာလူပွဲမှာတော့တောင်အမေရိက Champion River Plate နဲ့ဂျပန်က Kashima Antlers အသင်းတို့ကစားအမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလှော်တဲ့ပုဂ္ဂိုလ်ထုတ်လွှင့်ပေးပါမယ်မြန်မာကျောင်းဝင်တပေါင်းနဲ့အတူတူနဲ့လက်ဝဲဖမ်းဆီးခံရမှုတွေတဖြည်းဖြည်းစိတ်လာတာကြောင့်အများပြည်သူကြားတဲ့ကြက်တပေါင်းနဲ့ငွေဆက်ကူပေါ်စိုးရိမ်စိတ်တွေဖြစ်လာနေပါတယ်။ဒါဟာမြန်မာငွေဆက်ကူပေါ်လူလူယုံကြည်မှုကျဆင်းလာနိုင်တယ်လို့တရားဥပဒေစိုးမိုးမှုအားနည်းနေတဲ့ပြည်ယူလဲဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေနဲ့စီးပွားရေးလေ့လာသူတွေကပြောပါတယ်။ဒီအခြေအနေတွေပတ်သက်ပြီး VOA မြန်မာပိုင်းသတင်းတော်ကိုဇော်ထက်ကသတင်းပေးပို့ထားပါရဲ့ရှင်။
မြန်မာကျောင်းဝင်တပေါင်းနဲ့အတူကိုင်းဆောင်ထားတဲ့သူတွေမကြာခဏဆိုသလိုဖမ်းဆီးမိတဲ့ကိစ္စတွေကြောင့်အများပြည်သူကြားထဲမှာတပေါင်းနဲ့ငွေဆက်ကိုတုံးဆွဲမှုအပေါ်မှာစိုးရိမ်မှုတွေဖြစ်လာနေပါတယ်။ငွေတုတွေလက်ဝဲမိရဲ့ဆိုတဲ့သတင်းတွေကြောင့်ငွေဆက်ကိုအစ်စ်ဟုတ်မဟုတ်ဘယ်လိုစစ်ဆေးရမယ်ဆိုတာကလည်းတုံးဆွဲသူတွေကြားပူပန်နေကြတဲ့အဓိကကိစ္စပါ။မြန်မာနိုင်ငံဘိုးဘန်ဥပဒေအရဆိုရင်တော့ငွေတုလက်ဝဲတွေးရှိသူကိုထောင်ဒဏ်နဲ့ငွေဒဏ်တွေအပြစ်ပေးအရေးယူနိုင်ပါတယ်။ဘိုးဘန်ကထုတ်ထားတဲ့ငွေဆက်ကူဒင်းကငွေကြေးစာချုပ်တွေကိုအတူမှန်သိရတဲ့တုံးဆွဲခြင်းမပြုရလို့ဘိုးဘန်ဥပဒေမှာစုထားတာကြောင့်အရေးယူရဲ့နေရာမှာဖမ်းဆီးရဲ့အာဏာပိုင်ရဲ့တုံးသက်ချက်ကလည်းအရေးကြီးပါတယ်။ဒါကြောင့်လည်းငွေတုမှုကိစ္စမှာတပ်သိထောက်ထားအတိအကျရှိမှဖမ်းဆီးအရေးယူသင့်ပြီးငွေတုမိတိုင်းဖမ်းမယ်ဆိုရင်တော့နင်းနာနိုင်သူတွေများလာဖို့ပဲရှိရလို့ပြည်အောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဝင်ဦးကျော်ဟိုးကပြောပါတယ်။
ဟိုတရားစွဲတယ်ဟာဖမ်းနေစီးတယ်လူကစစ်ဘုကျွန်းလုံးကြောင့်အထောက်ထားရှိမှကျွန်တော်ဖမ်းတင်တယ်တရားစွဲတင်တော့လို့ဟုတ်တယ်မလားသူအနေနဲ့ဟိုဥပပါဗျာသူဒီငွေဟိုသူဘယ်ကရပါလဲဆိုပြနိုင်လို့ရှိရင်တော့သူကသူ့အမီးလူကြည့်ရမလားသူကတလီရတယ်ကိစ္စမှာလည်းပဲတရားစွဲဖို့မဖြစ်ဘူးအဲ့များများသားသားတော့တမျိုးပေါ့ဗျာဒီမှာတော့အဲ့ဒါကြတော့ရဲပေါ်မူပြီးွားတော့ပြန်ရဲအနေနဲ့ဒါကိုကျွန်တော်စဉ်းစားကြည့်နေတော့ပေါ့ဗျာခုနကပြောလို့သူဒီငွေဆက်ကူကအတူတားဆက်လာဆိုတော့သိရတာနဲ့သူသုံးတာဖြစ်တယ်လို့ရဲကအထောက်သားရှိမှဖမ်းတယ်
နိုဝင်ဘာ29ကမြန်မာကျောင်းဝင်1000နဲ့ကင်ထားတဲ့စင်ကာပူနိုင်ငံသား2ယောက်ရန်ကုန်မှာဖမ်းခံရလို့စင်ကာပူကငွေလဲလုံငန်း18ခုကိုသူတို့ရဲတပ်ဖွဲ့ကရှာဖွေခဲ့ပြီး1000နဲ့အတူတူမိခဲ့ပါတယ်အဲ့ဒီနောက်ပိုင်းစင်ကာပူမှာအလုပ်လုပ်ပြီးပြန်လာတဲ့ဘကိုးတိုင်းဒိုင်ယူမြို့နယ်ကမြို့သမီးစီက1000နဲ့အတူရွက်190မိတာပြီးတော့မနေ့ကဘန်ကားတဆင့်ငွေလွှဲတဲ့အမျိုးသားတယောက်စီကနေ1000နဲ့အတူရွက်90မိတာရေးဇက်တိုက်ဆိုသလိုဖြစ်လာတာပါဒါကြောင့်ဒီငွေအထုပြဿနာဟာအစိုးရဘက်မှလုံးဝတောင်းရှိနေရလို့နိုင်ငံရေးစီးပွားရေးလေ့လာသူတဦးဖြစ်တဲ့ဦးစည်ရသူကပြောပါတယ
်ကျောင်းဝင်စုံမွေးရအဓိကပါဗျဘာလဲဆိုတော့ဒီငွေဆက်ကူရဲ့အထုတွေကျန်တဲ့နေဆိုတော့ထုတ်ဝေတဲ့လူကတောင်းရှိတယ်လေဟိုတားအောင်ဖြစ်သွားတဲ့လူပေါ့ဗျာကိုစီရောက်လာလို့ကိုကမတိပဲပန်သွားသွားပြီးတော့အပန်းခံရဒါမျိုးဆိုရင်တော့လွဲနေပြီပေါ့လေတော်ဥရိဆိုတာကတော့မဆိုင်တဲ့သူအပြစ်မတက်ရောက်စေရဆိုတဲ့ဟာကရှိပါတယ်ဆိုတော့အဲ့ဒါကနံပါတ်1ရေးကြည့်တာပေါ့လေအဲနံပါတ်2ကတော့ဝေဆက်ကူဆိုတာကအစိုးရရဲ့ကြည့်လို့ကျွန်တော်ကတောင်းကြတာဟိုဆိုတဲ့အခါကျတော့ဝေဆက်ကူမှာဒါယုံကြည်မှုချလာတယ်ပေါ့လေမြန်မာနိုင်ငံရဲ့အကြီးဆုံးဝိဆက်ကူဖြစ်တဲ့ဒါတပေါင်းနံပေါ်လူတွေယုံကြည်မှုကြလာရင်ဒါအစိုးရပေါ်ယုံကြည်မှုကြလာတာနဲ့တူတူပဲပေါ့ဒါတရားဥပဒေစိုးမိုးဆိုင်ရာအာဏာပိုင်တွေကအရေးကြီးယူကျွန်တော်တို့လုပ်တတ်ပါတယ
်လက်ရှိမှာမြန်မာကျောင်းဝင်တံမိုးကြဆင်းနေတဲ့အချိန်မှာငွေဆက်ကူအတူရဲ့တက်ရောက်မှုတွေပုံပြီးရှိလာနိုင်တယ်လို့ခန့်မှန်းပြောဆိုနေရလဲရှိပါတယ်စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကတော့ဒီလိုခန့်မှန်းပြောဆိုနေရတွေကိုသူ့အနေနဲ့မမျှော်လင့်ကြောင်းအခုလိုပြောပါတယ
်ငွေဆက်ကူအတူထုတ်တဲ့စားတကယ်ကြီးမားတဲ့ကျက်တန်နေတာနော်တကယ်တမ်းပြောရအရင်ကြီးပါကျက်တန်ကြီးပါဒါအဲ့ဒီအတွက်လည်းတေချာပါတေချာလာတော့လိုက်နေပါပါပဲစီးပွားရေးပေါ်မှာကြီးမားမားတွေရောက်မှုရှိလာတော့တော့ကျွန်တော်တော့သိမထင်ပါအဲကျွန်တော်အမြင်ပါနော်ဟိုဖွဲ့ဝင်တွေပြောရတာဝေဆက်ကူအတူထွက်လို့ဟိုအစွားသူကသူဒါအတူလုံးတဲ့လူကိုလိုက်လာစုံအမှန်ဖမ်းဆီးမဲ့ရေးယူမယ်ဒါတော့လောက်ပါဘူးဗျာနော် ဝက်ဆက်ကူလည်းတွေ့နေများရှိလာလို့ဆိုပြီးတော့ဒီမြန်မာတက်ငွေတန်ဖိုးပေါ်မှာတော့ဒီကိုရောက်သွားတယ်လို့တော့မထင်ပါဘူး။ဘာလို့လဲသူ့ရဲ့လက်ပတ်နေတဲ့ပမာဏလည်းအလောက်ကြီးများများစွာရှိမှာမဟုတ်လားဗျ။အဲ့လောက်ပဲထင်တယ်
။မြန်မာနိုင်ငံဘိုးဘန်ဥပဒေအတွက်ကို2013စက်တက်လပိုင်းမှာပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီဥပဒေရဲ့အခန်းဆက်ခွန်ပြစ်မှုနဲ့ပြစ်ဒဏ်တွေမှာဘိုးဘန်ကထုတ်ထားတဲ့ငွေဒင်းကစာချုပ်စာတမ်းတွေကိုအတူမှန်သိလျက်နဲ့သုံးမှတ်ဆိုရင်ပုံမှန်105အရာငွေတန်နဲ့၃နှစ်တက်မပေါ်တဲ့ထောင်တန်းအတူပါထုတ်လုပ်တဲ့သူဆိုရင်တော့ပုံမှန်106နဲ့ထောင်တန်း10နှစ်ကနေအများဆုံးအနှစ်20ထိ6မှတ်ခံရနိုင်တယ်လို့ဆိုထားပါဗ
ျ။ဟုတ်လားရှင်များရှင်။အခုဆိုရင်2018ခုနှစ်ကုန်ဆုံးပြီး2019နှစ်တက်ကိုကူပြောင်းဖို့ပြတ်ပိုင်းလာကြမှာတော့တယ်။ကိုလိုနော်မဲနဲ့အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်ရေးရရဲ့အတက်အကျဘာတွေကျုံ့ရရပါတယ်ဆိုတော့ကို VOS မိနစ်ညာတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တွတ်တက်မှုတွေစုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာတွေလာမယ့်နှစ်သစ်အတွက်သောတာရှင်တွေရဲ့မျှော်လင့်ချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOS ရဲ့ဖုန်းနံပါတ် 1-239-382-9999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ buddies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်ရေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီရီတိုင်းလေလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။ဒီတစ်ပတ်စနေညတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့ရဆိုရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ကြပါရစေ။အခုဆက်ပြီးတော့ American Science သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ကိုအပိသက်အမိန့်ချမှတ်ဖို့ကိုအင်္ဂါနေ့ကပြည်ထောင်စုတရားသူကြီးကရွှေ့ဆိုင်းလိုက်ပြီးတစ်ချိန်တည်းမှာပဲသူကျူးလွန်ခဲ့တဲ့ပြစ်မှုအတွက်လည်းတရားသူကြီးကကြေမောင်းခဲ့ပါရစေ။အထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်တဲ့ရုရှားဆွတ်ဖက်မှုစုံစမ်းရေးမှာစစ်ဆေးမှုတွေကိုဖလင်းကလိန်လည်ခဲ့တဲ့အတွက်အပြစ်ရှိတယ်လို့ဝန်ခံခဲ့တာပါဖလင်းအနေနဲ့များများပူပေါင်းဆောင်ရွက်ဖို့အချိန်ထပ်ပေးတာဖြစ်တဲ့အကြောင်းဂျင်းမလုံးကသတင်းပေးပို့ထားတာကိုကိုငင်းညံကပြောပြပေးမှာပါရှင
်အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းအတွက်ကတော့တရားမျှတမှုနှောင့်နှေးသွားတာပါဖက်ဒရယ်တရားသူကြီးကဖလင်းကိုစီရင်ချက်ချဖို့ရွှေ့ဆိုင်းလိုက်ပြီးအငြင်းစားစစ်ဘုတ်ချုပ်ကြီးဟောင်းကိုအထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်တဲ့ရုရှားစုံစမ်းရေးမှာပူးပေါင်းဆောင်ရွက်ဖို့အချိန်ထပ်ပေးလိုက်တာပါ။ဒါပေမဲ့လည်းဖလင်းကျူးလွန်ခဲ့တဲ့အမှုအတွက်သူ့ရဲ့ယုံရှာမှုကိုမဖုံးနိုင်ဖြစ်ရပြီးခမည်းဟာနိုင်ငံကိုရောင်းစားခဲ့သူတယောက်အဖြစ်စွပ်စွဲနိုင်တယ်လို့တရားသူကြီး MS Sullivan ကပြောဆိုခဲ့ပါဗျ။သမ္မတအပြောင်းလဲလုပ်တဲ့ကာလအတွင်းမှာအမေရိကန်နိုင်ငံဆိုင်ရာရုရှားသံမတ်ကြီးဟောင်းနဲ့သူအဆက်အသွယ်ရှိတဲ့အကြောင်း FBI စစ်ဆေးသူတွေကိုလိန်လည်ခဲ့တဲ့အတွက်ဖလင်းမှာအပြစ်ရှိကြောင်းမနစ်ကဝန်ခံခဲ့တာပါ။အငိမ့်သာစစ်ဗိုလ်ချုပ်ကြီးဖလင်းဟာပူပေါင်းကူညီခဲ့တဲ့အတွက်ထောင်ဒဏ်မချဖို့စုံစမ်းစစ်ဆေးသူတွေကတရားရုံးကိုတိုက်တွန်းအကြံပေးခဲ့ပါတယ်။အင်ဂျူရောပြောခွင့်ရဆာရာဆန်ဒါစ်ကိုလည်းဖလင်းနဲ့ပတ်သက်ပြီးမေးမြန်းခဲ့ပါတယ
်။ The delay is something between General Flynn and the courts.
နောက်နေ့ရတာကတရားရုံးနဲ့ဗိုလ်ချုပ်ဖလင်းကြားကကိစ္စသာဖြစ်ပြီးတော့ဒါကိုသူတို့ဘာသာသူတို့ဆုံးဖြတ်ရမှာပါ။ဒီကြားထဲမှာတော့ဗိုလ်ချုပ်ဖလင်းအတွက်ဆူတောင်းပေးပြီးကျမတို့ဒီမှာနေ့စဉ်လှုပ်ရှားရှိတာကိုဆက်လုပ်သွားရမှာပါ
။သမ္မတထရမ့်ကလည်းဖလင်းအတွက်ကံကောင်းပါစေလို့ Twitter ကရေးသားခဲ့ပြီးသူ့ရဲ့2016မဲဆွယ်စည်းရုံးမှုတွေနဲ့ရုရှားအကြားပူးပေါင်းဆောင်ရွက်မှုမရှိဘူးလို့ညင်းဆိုသွားပါတယ်။ရုရှားရဲ့စုံစမ်းမှုတွေမှာဖလင်းရဲ့အကူအညီဟာတော်တော်ကြီးတယ်လို့လေ့လာသူ Chris Elderson ကပြောပါတယ်။
I think it's pretty clear Michael Flynn did have
Michael Flynn မှာပြောစရာအကြောင်းတွေရှိခဲ့ပါလိမ့်မယ်ဒီအကြောင်းကိုလည်းအထူးစုံစမ်းရေးမှုနဲ့19ချိန်တွေ့ပြီးပြောခဲ့တယ်လို့ကျွန်တော်ထင်တယ်အဲ့ဒီအကြောင်းတွေထဲမှာတရားရုံးကိုဝင်နှောင့်ရှိတဲ့အကြောင်းတွေရုရှားနဲ့ထရမ့်မဲဆက်စီယုံရေးအဖွဲ့ကြားကူပေါင်းဆောင်ရွက်မှုလို့ကိစ္စကြီးပါဝင်နေမှာလေ
သမ္မတထရမ့်ရဲ့ကိုပိုင်ရှေ့နေဟောင်းမိုက်ကယ်ကိုဟန်ကို1003နှစ်ချပြီးတပတ်အတွင်းမှာပဲဖလင်းကိုရုံးထုတ်စစ်ဆေးခဲ့တာပါမိုက်ကယ်ကိုဟန်ကတော့ထရမ့်သမ္မတမဖြစ်ခင်ကရှုတ်ခဲ့တယ်လို့ဆွဆွဲတဲ့အမျိုးသမီးနှစ်ယောက်ကိုငွေပေးနှုတ်ပိတ်ခဲ့တဲ့အတွက်မဲဆွယ်စည်းရုံးရေးဆိုင်ရာငွေကြေးစည်းကမ်းတွေဖောက်ပြမှုနဲ့အပြစ်ရှိတယ်လို့ဝန်ခံခဲ့တာပါခင်ဗျာ
ကိုငင်းညံပြောပြခဲ့တာပါရှင် အခုဆက်ပြီးတော့ကဘာတဝန်းသတင်းလွတ်လပ်ခွင့်အပေါ်ချိန်ချမှုတွေပုံများလာတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ကဘာတဝန်းသတင်းလွတ်လပ်ခွင့်အပေါ်ချိန်ချမှုတွေပိုတိုးလာနေတယ်လို့သတင်းလွတ်လပ်ခွင့်စောင့်ကြည့်နေတဲ့ CPJ သတင်းသမားများကကွယ်ရေးစောင့်ရှောက်ရေးအဖွဲ့နဲ့ RSF နဲ့စီမချာသတင်းတောက်များအဖွဲ့တွေရဲ့အစီရင်ခံစာတွေမှာဖော်ပြပါတယ်။ပြီးခဲ့တဲ့2018ခုနှစ်မှာသတင်းပေးပို့ရင်းအသက်ခံရပြန်ပေးဆွဲခံရဖမ်းဆီးခံရတဲ့သတင်းတောက်အရေအတွက်အရင်နှစ်တွေကထက်ပိုများလာတယ်လို့အဖွဲ့နှစ်ခုစလုံးကပြောဆိုတာပါ။ VOA သတင်းတောက် Elizabeth Chernoff ရဲ့သတင်းလွှာကိုကိုသိန်းထိုင်ကပြောပြပါမယ်ရှင်
။ AP လအတွင်းကပဲအာဖဂန်နစ္စတန်နိုင်ငံမှာ ISIS အသေးခံဗုံးခွဲသမားတယောက်ဖောက်ခွဲတိုက်ခိုက်ခဲ့လို့လူ26ယောက်သေဆုံးခဲ့ပါတယ်။ဖောက်ခွဲတိုက်ခိုက်ခံရတဲ့နေရာကိုဖြစ်ဖြစ်ချင်းသတင်းယူဖို့ပြေးသွားခဲ့တဲ့သတင်းတောက်9ယောက်လည်းသေဆုံးတဲ့အထက်မှာပါဝင်ပါတယ်။ဂျွန်လအတွင်းကတော့အမေရိကန်ပြည်တော်စုမေရီလန်းပြည်နယ်မှာသတင်းဌာနတစ်ခုသတင်းကမ်းထဲကိုတရသမားတယောက်ဝင်ရောက်ပစ်ခတ်ခဲ့လို့ဝင်ထဲ၅ယောက်သေဆုံးခဲ့ပါတယ်။အော်တိုဘာလမှာဝါရှင်တန်ပို့သတင်းတောက်ဂျမဲလ်ကိုရှတ်ဂျီတူရကီနိုင်ငံကစော်ရီကောင်စစ်ဝင်ရုံတွင်အသက်ခံခဲ့ရပါတယ်။ကမ္ဘာတော်မှာသတင်းတောက်တွေပြန်ပြီးဆွဲခံရတပ်ဖြတ်ဖမ်းဆီးခံရတာတွေစတဲ့ချင်းချောက်မှုတွေဒိုးလာနေပြီးမဖြစ်မနေသတိထားမယ်ခြေတည်ရောက်နေပြီလို့ RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ကMarcus Ewan ga Skype ga ni byo ba de
Journalists and democracies are increasingly at threat and journalists
Democracy နိုင်ငံတွေမှာသတင်းတောက်တွေအပေါ်ချင်းချောက်မှုတွေတိုးလာနေပါတယ်စစ်မှတ်ဖြစ်ပွားနေတာမဟုတ်တဲ့နိုင်ငံတွေမှာတော့သတင်းတောက်တွေအနေနဲ့သူတို့သတင်းအတွက်အဆုံးစွန်စွန့်လွတ်စွန့်စားပြီးသတင်းရယူနေရပါတယ
် RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ရဲ့ဆိုရ2018ခုနှစ်အတွင်းကမ္ဘာတဝန်းမှာသတင်းတောက်အနည်းဆုံး63ယောက်အသက်ခံခဲ့ရတယ်လို့ဆိုပါတယ်ဒါပေမဲ့သတင်းတောက်တွေပေါ်တက်ခဲမှုတွေဟာတက်ဆက်တာတခုတည်းတွေမဟုတ်ပါဘူး။ဖမ်းဆီးထောင်ချတာတွေလည်းပိုများလာခဲ့ပါတယ်။ဒီလိုဖမ်းခံရမှုတွေအကြောင်းပြောကြရင်မြန်မာနိုင်ငံမှာ Rider သတင်းဌာနကသတင်းတောက်၂ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးထောင်ဒဏ်9နှစ်ပြည့်တဲ့ချာခံခဲ့ရတဲ့ကိစ္စကိုလည်းထောက်ပြပြောဆိုကြပါတယ်။ CPJ အဖွဲ့ကြီးက Robert Mahoney ကအခုလိုပြောပါတယ
်။ They uncovered a war crime, an atrocity.
ရက်စက်တဲ့တပ်ဖြတ်မှုဆေးရသွေးမှုကိုသူတို့ကထုတ်ဖော်ခဲ့တယ်။ဒီအတွက်ရဲတွေကထောင်ချောက်ဆင်ပြီးမှတ်တမ်းတွေတရားမဝင်ခိုးယူတယ်ဆိုပြီးဖမ်းဆီးခဲ့တယ်။တကယ်တမ်းသူတို့ကျူးလွန်ခဲ့တာမဟုတ်ပါဘူး။နောက်ဟန်ပြတရားစီရင်ရေးနဲ့ထောင်ထဲထည့်ခဲ့တယ်။ဒါဟာသတင်းတောက်တွေအနေနဲ့သူတို့နိုင်ငံထဲမှာအစိုးရအကြောင်းသတင်းရေးရင်းဒုက္ခပေးခံရတဲ့အဖြစ်အပျက်ကိုအတိအကျပြနေပါတယ်
။ You're creating violence by your questions.
အမေရိကန်ပြည်ထောင်စုမှသမ္မတဒေါ်နယ်ထရန့်ကကျွန်တော်တို့သတင်းတောက်တွေဟာအမှန်တိုက်မရှိပဲအကြမ်းဖက်မှုတွေကိုဖန်တီးနေတယ်။သတင်းလိမ်တွေကအကြမ်းဖက်မှုကိုဖန်တီးနေတယ်ဆိုပြီးသတင်းတောက်တွေကိုဆွဆွဲပြောဆိုခဲ့တာပါ။ဒီလိုအမေရိကန်ပြည်ထောင်စုမှသမ္မတကသတင်းတောက်တွေပေါ်ပြင်းပြင်းထန်ထန်ဆွဆွဲဝေဖန်တာမျိုးကတခြားနိုင်ငံတွေလည်းအလားတူသတင်းဌာနတွေပေါ်အစိုးရခေါင်းဆောင်တွေရဲ့ထုံးတဲ့တိုက်ခိုက်နေတာတွေကိုဥပမာပေးရမယ့်ကိစ္စတစ်ခုဆိုပြီး American Press Institute ကTorman Rosenstein ကSkype ကနေအခုလိုပြောပါတယ
် By calling them fake news he's saying they're illegitimate
တည်င်းလိမ်တွေတည်င်းမှားတွေလို့ပြောပြီးတရားမဝင်ဘူးလို့ဆွဆွဲတာကတည်င်းဌာနတွေကြာဆုံးနေပြီးသမိုင်းမှာလမ်းကြောင်းလွဲနေပြီလို့ပြောလိုက်တာပါတည်င်းဌာနတွေဟာပြည်သူရန်သူလို့ဆွဆွဲရင်ငါသားချင်းပြည်သူသူတို့ကရန်သူတွေဖြစ်ကြတယ်ငါကိုဝေဖန်တဲ့တည်င်းဌာနဟာပြည်သူကိုဝေဖန်တာနဲ့အတူတူဆိုတာမျိုးပြောလိုက်တာပါ
အမေရိကန်ပြည်တော်စုမှသတင်းဌာနတွေပေါ်လူထုယုံကြည်မှုတွေကြာဆင်းနေပါတယ်။ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်ကြာဆင်းနေတဲ့ပြည်ယုံတစ်ခုအဖြစ်တချို့ကထောက်ပြကြပါတယ်။သတင်းတော်တွေအနေနဲ့ကမ္ဘာတဝန်းသတင်းပို့ရေးတာဝန်တွေကိုဆက်လက်ထမ်းဆောင်နေကြမှာပဲ။အန်ဒီရဲ့ကြီးတဲ့ဝင်းကျင်မှာစွန့်စွန့်စားစားခဲခဲခဲတာဝန်ထမ်းရမယ်အခြေအနေကတော့ပိုတိုးလာနေတဲ့ဆိုပြီးနောက်ဆုံးထွက်လာတဲ့စီရင်ခံစာတွေကရည်ညွှန်းဖော်ပြနေကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ဦးပါရှင်။အခုတော့တာရှင်တို့နားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့ကြာသပတေးညနေပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ဆောင်းနှင်းနေဝေးတဲ့ဒီနှစ်တက်ကူရာဒီရောက်တိုင်းဒီရာဒီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖြောပြပေးနေပါတယ်။ဒါကြောင့်ဒီကနေ့တော့ Smashing Pumpkins ရဲ့ Christmas Time လို့အမည်ရတဲ့သချင်းလေးနဲ့ဖြောပြပေးကြပါမယ်။နားဆင်ကြပါရှင
်။ We watch the children play
Pumpkins ရဲ့ Christmas Time ဆိုတဲ့သတင်းကိုနားဆင်ခဲ့ကြတာပါ။နောက်နှစ်နာရီကြာမှထုတ်လင်းမယ့်ကြာသပတေးညပိုင်းစီစဉ်တွေမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးတုံ့သက်ခြင်းနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။ဒီကနေ့အတွက်အစီအစဉ်ဒီအဆုံးသတ်ခင်မှာသတင်းချင်းချက်ကိုမဆုမြတ်မုံကပြောပြပေးပါအောင်ရှင်။
ဆီးရီးယားမှာ IS စစ်သွေးကြွတွေကိုအနိုင်ရပြီမို့အမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းမယ်လို့သမ္မတဒေါ်နယ်ထရမ့်ဗုဒ္ဓဟူးနေ့ကကြေညာခဲ့တဲ့အပေါ်မှာအိမ်ယူရောကကာကွယ်ပြောကြားခဲ့ပါတယ် IS တွေကိုနှိမ်နှင်းခဲ့နိုင်ပြီလို့ပြောတဲ့အတွက်ဆီးရီးယားကနိုင်ငံတကာပူးပေါင်းတပ်တွေရဲ့စစ်ဆင်ရေးတွေအဆုံးသတ်သွားပြီဆိုတဲ့အထိပ္ပယ်မရောက်ဘူးလို့အိမ်ယူရောပြောခွင့်ရဆာရာဆန်ဒက်စ်ကပြောပါတယ်ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရဒါနာဝှိုက်ကလည်း IS တွေသိမ်းပိုက်ထားတဲ့နေရာတွေလွတ်မြောက်အောင်လို့ပူးပေါင်းတပ်တွေကဆောင်ရွက်နိုင်ခဲ့ပြီဒါပေမဲ့ IS တွေအပေါ်တိုက်ခိုက်တဲ့စစ်ဆင်ရေးကတော့မပြီးဆုံးသေးဘူးလို့ပြောကြခဲ့ပါတယ်။တမရထရမ့်ရဲ့ဒီဆုံးဖြတ်ချက်ကဒီ IS Islamic အစွန်းရောက်တွေပြန်ပြီးတော့လူစုနိုင်အောင်အခွင့်အရေးပေးသလိုဖြစ်သွားနိုင်တဲ့အပြင်ဒေသတွေမှာရှိတဲ့ American ရဲ့မဟာမိတ်တွေကိုပစ်ပယ်တာ American တပ်နမန်တွေကိုအနှောက်အယှက်ပေးတာ American စစ်တပ်ရဲ့အကြံပေးချက်တွေကိုဆန့်ကျင်လိုက်တာဖြစ်တယ်လို့အထက်လွှတ်တော်အမတ်တွေကပြောကြားဝေဖန်နေကြပါတယ်။American ပြည်တော်စုမှအစိုးရလုပ်ငန်းတွေရပ်ဆိုင်းလိုက်ရမယ့်အခြေအနေကနေပြီးတော့ရှောင်ရှားနိုင်အောင်လို့ယာယီအစိုးရအတုံးစကြိတ်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။လွှတ်တော်အမတ်တွေဗုဒ္ဓဟူးနေ့ကအတန်းနဲ့မဲခွဲအတည်ပြုလိုက်တဲ့ယာယီအတုံးစကြိတ်မှာမက္ကဆီကိုနဲ့နေဆက်မှာတိုင်းဆောင်နိုင်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့စကြိတ်ဒေါ်လာ5ဘီလီယံမပါပါဘူး။ယာယီအတုံးစကြိတ်ဥပဒေချမ်းကိုအောက်လွှတ်တော်မှမဲခွဲအတည်ပြုရအောင်မှဖြစ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်ကဒီနိုင်ငံတကာ Gatwick လေဆိပ်မှာdrone နေရင်ပြန်တန်းခဲ့တာကိုတာဝန်ရှိသူတွေဆက်လက်စုံစမ်းနေတဲ့အတွက်လေဆိပ်ကိုပိတ်ထားရပါတယ်။လေရဲ့အစင်းတဲ့အများဆုံးဒီလန်ဒန်လေဆိပ်တစ်ခုကိုပိတ်ထားရတဲ့အတွက်တောင်းနဲ့ထီတဲ့ခီးစင်တွေရဲ့ခီးစင်တွေနှောက်နှေးဒုက္ခရောက်နေပါတယ်။ခီးစင်အများပြားကိုဖျက်ထားရတဲ့အတွက်ခီးစင်တွေအနေနဲ့လေရင်ဝင်းကိုမလာခင်မှာဒီလေရင်ပြန်တန်းမှုအချိန်စရာတွေကိုအရင်ကြည့်ကြဖို့အတွက်တာဝန်ရှိသူတွေကအကြံပေးထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မုံပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂေဟဖြစ်ပါတယ်။အခုကျမတို့ရေဒီယိုအစီအစဉ် PPJ Asia Set 7 ဂျိုလူကနေတိုက်ထုတ်လင်းပေးတဲ့ VOA နိုင်စင် TV အစီအစဉ်ကိုကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။ VOA အစီအစဉ်တွေကိုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington. From Washington.